ဒီကနေ့မြန်မာပိုင်းကိစ္စကြောင့်မြန်မာနိုင်ငံအပေါ်ကြားရောက်နေတဲ့နိုင်ငံတကာဖိအားတွေရော့ချသွားနိုင်ဖို့နိုင်ငံတကာကျွမ်းကျင်သူပါဝင်တဲ့ဗတ်မလိုက်စုံစမ်းရေးကော်မရှင်ဖွဲ့စုံစမ်းတင်တယ်လို့ US Campaign for Burma ရဲ့အမှုဆောင်ဒါရိုက်တာဟောင်းဖြစ်တဲ့မြန်မာနိုင်ငံရေးလေးလာသူဦးအောင်တင်းကပြောပါရယ်ရိုဟင်ဂျာတွေနဲ့ရခိုင်ပြည်နယ်တဲကလူနည်းစုအတိုင်းဝိုင်းတွေရဲ့လူခွင့်အခြေအနေကိုစောင့်ကြည့်နိုင်ခွင့်နဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်ပြုဖို့တောင်းဆိုချက်တွေပါဝင်တဲ့ဆုံးဖြတ်ချက်ကိုလူခွင့်ကောင်စီမှမနေ့ကချမှတ်ခဲ့ပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ကိုမြန်မာကိုယ်စားလှယ်ကဂျနီဗာမှာချက်ချင်းကန့်ကွက်ခဲ့ပါတယ်။ရခိုင်ပြည်ထနာနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့နိုင်ငံတကာကဒီချက်တွေကိုအဓိကထားတောင်းဆိုနေချိန်မှာမြန်မာအစိုးရဘက်ကဘယ်လိုတုံ့ပြန်သင့်တယ်လဲဆိုတာကိုမက်ဆုမြတ်မွန်ကကိုအောင်တင်းကိုဆက်သွယ်မေးမြန်းထားသူကခုလိုစပြောပါတယ
်ပထမအချက်ပေါ့ဗျာပြန်လာမဲ့လူတွေအတွက်လုံခြုံရေးစိတ်ချမှုလို့လူ့အခွင့်အရေးဘာမှခင်ရရှိဖို့ဆိုပြီးတော့ဟိုတောင်းဆိုတာရှိတာဟုတ်ဆိုတော့ဒီကဟာလည်းလူ့ဘက်ကချင်းမစင်သဘာဝကြတဲ့စိတ်ပုံပါဗျာကျွန်တော်တို့ကဒီဘက်ကဟိုပြန်လဲထွက်သွားတဲ့လူတွေသူ့လိုလိုထွက်သွားကြတယ်ပြီးတော့ပြန်လဲလက်ခံမယ်ပြန်လဲလက်ခံဖို့လည်းအစဉ်အသင့်ရှိတယ်သို့တော်လည်းဒီတစ်ခေါက်ကျတော့ခိုးလုံးကလူမျိုးပြန်ဝင်လာကြဆိုပြီးပြန်လဲလက်ခံလို့မရတော့ဘူးဗျာကျွန်တော်တို့ဘက်ကဒီပြန်ဝင်လာတဲ့လူတွေကိုစစ်ဆေးပြီးတော့တကယ်လို့နိုင်ငံသားဖြစ်တဲ့ဆိုလို့ရှိရင်ပြည်ကြအချက်လက်တွေအထောက်အထားကြီးမှန်ကန်တဲ့ဆိုလို့ရှိရင်တို့နိုင်ငံသားဖြစ်ခွင့်ပေးရမယ်။ပြီးတော့နိုင်ငံသားဖြစ်ခွင့်ပေးပြီးလို့ရှိတဲ့ဒီကျန်တဲ့အတိုင်းပြည်ရဲ့တရားအနှံ့အပြားတို့တွေ့လက်ဆောင်နေတဲ့ခွင့်ပေးရမယ်။ဒီကအဲ့လူတွေရဲ့လူမျိုးစီဝါရေးနိုင်ငံရေးအစအဆောင်နဲ့နောက်ဆုံးဒေါ်ကျူကြီးအစအဆောင်ကတောင်းစီနိုင်ရနိုင်တယ်။အဲ့လိုတောင်းယူနိုင်မှသာဒီတစ်ဖက်ကဟိုနိုင်ငံတကာရဲ့စိတ်ကူတာမျိုးကျွန်တော်တို့ကဖြေချောက်နိုင်မှာပေါ့။အခုကျွန်တော်နားလည်သလားဒီမှာအစိုးရနဲ့ဒီဒီမတ်တက်အစိုးရနဲ့နိုင်ငံခြားချုပ်ထားတဲ့စာချုပ်မှာဆိုလို့ရှိရင်လည်းဒီကုလသမဂ္ဂဒုက္ခသည်များအေဂျင်စီကိုဒီဒုက္ခသည်များပြန်လည်ဝင်ရောက်လာတဲ့ပြည်ဆိုင်မှာပါဝင်ကူညီဖို့လက်ခံထားရဆိုတာပါတာ哦ဆိုတော့ဒီလောက်တဲ့လုံလောက်ပဲတင်ပါတယ်ဒီတဲ့ပုံလဲဟိုတည်ရင်းဘဝရောက်ပြီးတော့ဟိုဆက်ဖက်ထားနေရတော့ကျွန်တော်တို့ဘလုံးနည်းနဲ့မှလက်မခံသိဘူးပါဗျာဒုတိယချက်ကကျတော့ဒီစုံလဲစီစီနဲ့ပတ်သက်လို့ပေါ့ကုလသမဂ္ဂဒုက္ခဝင်ကောင်စီနဲ့ပြောတဲ့ဒီ fact finding မျိုးရှိပါတော့ဒီအချက်အလက်ရှာဖွေကော်မရှင်ဖွဲ့စည်းနေတာကြာပြီသူဒီကျွန်တော်နိုင်ငံဝန်ခွင့်မပေးဘူးတစ်ဖက်မှာကျတော့ကျွန်တော်ကဒီနိုင်ငံတကာဆွဆွဲချက်တွေကိုဖြေရှင်းဖို့အတွက်ကျွန်တော်တို့ဒီလွတ်လပ်သောနိုင်ငံတကာကော်မရှင်တရားလိုအပ်တာတော့အမှန်ပဲဗျရခိုင်ပြည်နယ်ပြည်ထောင်နယ်ပတ်သက်ပြန်ကြံပြီးဖို့အတွက်ဟို COPNN ကောင်းဆောင်တဲ့ကော်မရှင်ဖွဲ့စည်းသူတို့မျိုးပေါ့ကျွန်တော်တို့အတွက်ကလည်းဒီလွတ်လပ်သောနိုင်ငံတကာကော်မရှင်တရားကိုဖွဲ့စည်းပြီးတာဝန်ပေးဖို့လိုအပ်တယ်အဲ့ကျွန်တော်အကြံပြုချင်တာကတော့ဒီအဲ့ဒီလိုနိုင်ငံတကာအကြံကော်မရှင်ကဒီလူ့အခွင့်အရေးစံစစ်ဆေးတာပုံပွင့်နဲ့ဒီရခိုင်ပြည်နယ်ပြည်ထောင်စုတစ်ခုလုံးကိုဒီရာဇဝတ်ဖြစ်ပွားရနေရာကြီးတစ်ခုဖြစ်သတ်မှတ်ပြီးတော့ဒီရာဇဝတ်ဖြစ်ပွားတဲ့နောက်မှာဒီအဲရာဇဝတ်ကြီးဘာကြောင့်ဖြစ်ပွားရလဲဆိုတာကိုစုံလင်းစစ်ဆေးတဲ့ဒီ forensic ခေါ်တာပါပဲနော်အမှုကင်းကိုတောက်ကြောင်ပြန်စစ်ဆေးတဲ့စစ်ဆေးမှုမျိုးလုပ်တာမျိုးတော့လုပ်နေနေကျင်တာပဲဒါကျွန်တော်အကြံပြုချက်ပါ
အဲ့တော့အခုကိုအောင်တင်ပြောခဲ့တဲ့လိုမျိုးတကယ်တမ်းဒီလိုဗက်မလိုက်ပဲနဲ့နိုင်ငံတကာကလည်းလက်ခံနိုင်လောက်တဲ့သူတွေပါဝင်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့ကြီးကိုလုပ်ဖို့ဆိုတာကအစိုးရအနေနဲ့ရောအဲ့လိုလုပ်ဖို့အတွက်မှာဟိုအခက်အခဲတွေရှိနိုင်တယ်လို့ရောတွေးနိုင်လားရှင့
်ဒီစစ်ဆေးမှုကအစိုးရနဲ့တက်မတော်နဲ့နှစ်ဖက်သဘောတူမှာဖြစ်မယ်ထင်ပါတယ်ဟိုရခိုင်ပြည်နယ်ပြည်ထောင်စုနဲ့ကိုပြင်းနိုင်ကော်မရှင်ဖွဲ့စည်းတော့ကြတော့အစိုးရဥဆောင်နဲ့ဖွဲ့စည်းလို့ရတယ်အဲ့ကိုပြင်းတဲ့ကော်မရှင်ကလည်းဒီ hybrid ခေါ်တော့ရနိုင်ငံခြားသားပညာရှင်တွေပါတယ်လို့ပြည်တွင်းကပညာရှင်တွေပါပြီးတော့လွတ်လပ်လပ်စီစဉ်ခွင့်ရတယ်။ဒါပေမဲ့အခုဒီရခိုင်ပြည်နယ်ပြည်ထနာဟုတ်ဒီအော်ဂိုလာ25နှစ်နောက်မှရှိတဲ့ပြည်ထနာတွေကိုစုံစမ်းစစ်ဆေးကြည့်တော့အစိုးရအနေနဲ့တက်မတော်နဲ့ဟိုသဘောတူညီမှုရှိဖို့လိုအပ်တာပေါ့။
အခုလက်ရှိအခြေအနေမှာကြည့်လို့ရှိရင်ဒီနိုင်ငံတကာအတိုင်းအဝိုင်းကဒီမြန်မာနိုင်ငံပေါ်မှာဖိအားတဲ့အင်မတန်များနေတယ်။ဥပမာမနေ့ကတော့လိုမျိုးကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာအထူးဆွေးနွေးပွဲမြန်မာအရေးနဲ့ပတ်သက်ပြီးတော့လုပ်ရတာမျိုးရှိတယ်။တော့ပြီးခဲ့တဲ့နိုဝင်ဘာလတုန်းကပဲဒီလုံခြုံရေးကောင်စီဥက္ကဋ္ဌကနေပြီးတော့မှကြေညာချက်ထုတ်ပြန်ထားတယ်။ဆိုတော့အဲ့ထုတ်ပြန်ချက်ဒီရဆိုလို့ရှိရင်လည်းဒီရဲ့ပိုင်းတွင်းမှာပြန်ပြီးတော့ဒီကုလသမဂ္ဂတွင်းရေးမှုချုပ်ကနေပြီးတော့ဒီလုံခြုံရေးကောင်စီကိုရခိုင်ခြေနေဖြစ်ပေါ်တိုးတက်မှုတွေပြန်ပြီးတော့သူ briefing ပေးရမယ်ပေါ့လေ။ဆိုတော့ဒီလိုမျိုးဟိုဖိအားတွေလည်းများနေတယ်နိုင်ငံတကာရဲ့အာရုံစိုက်မှုတွေလည်းတိတ်ပြီးတော့များနေတယ်ဆိုတော့ဒီဟာရီယာတိထက်ပို့ပြီးတော့အခြေအနေတွေဘယ်လောက်ထိဆိုးလာနိုင်တယ်လို့ရောတွေ့လို့ရလဲ
။ခုနိုင်ငံတကာဖိအားတွေကကျွန်တော်ဟိုတုန်းထက်ကနေဆိုင်အများကြီးပြင်းလိုက်ကြ။ပြင်းနေဆိုတော့ညရေနုံကတော့ဗျာထားပါတော့စီးပွားရေးပိတ်ဆို့မှုလိုက်ရှိနေတော့ဟိုချက်ချင်းသိတာတော့ပေါ့။အခုကတော့စီးပွားရေးပိတ်ဆို့မှုတွေမရှိသေးတဲ့ကကြတော့ဒီပြင်းထန်မှုဆိုတာချက်ချင်းမသိတာလေ။ဟိုတန်းပြူကိုအချက်တစ်ခွဲပြည့်အောင်တိတ်ခါကြရတဲ့အဆင်နဲ့ရှိနေတာပေါ့။သို့တော်လည်းစီးပွားရေးပိတ်ဆို့မှုလိုမျိုးစီးပွားတဲ့ကျိုးဆက်တွေကနောက်ဆက်တွေလာနေတာပေါ့နော်။ဒီမှာအစိုးရရဲ့ကိုယ်နဲ့ကတူတူချင်းလောက်တာမဟုတ်တော့မှပဲအဲ့မှာဒီရိုးရင်းကြတွေထောက်ခံပြီးလှုပ်ရှားတော့ရက်ဖက်ဖို့စီးများရဲ့ဖီအားနဲ့တက်ဆိုင်ရာကွန်ကရစ်ချုပ်တော်တွေကနေပြီးတော့ဥပဒေပြဋ္ဌာန်းပြီးတော့ဒီမှာပြည်သူ့ပေးဆုံးမှုတွေကပြည်ရှိမှာဇက်ရက်ရှိတာနေတာပေါ့မြန်မာနိုင်ငံမှာယူနီယံတော်မလုပ်ဖို့အတွက် တဆိုင်ရာကော်မတီကိုတားမြစ်တာတွေမြန်မာနိုင်ငံတွေရောဟိုထွက်ဖို့အတွက်ကော်မတီကိုပြားပေးတာတွေမြန်မာပြည်ကထုတ်တဲ့ပစ္စည်းတွေကိုမဝယ်ဖို့အတင်းသွင်းဖို့အတွက်နိုင်ငံတကာအစိုးရတွေကိုပြားပေးတယ်။ဒါရက်ဇက်ထိုက်ဇက်ထိုက်ဖြစ်လာနေတဲ့အသားအနာတွေပေါ့။ဆိုတော့ကျွန်တော်တို့ကတရားမလို့နိုင်ငံကဖျားကူးတွေဘာမှအရေးမကြည့်ပါဘူးဆိုကိုယ့်ကိုယ်ကိုဟန်ဆောင်နေလို့မရပါဘူး။တကယ်လို့ဟန်ဆောင်တဲ့ဆိုလို့ရှိရင်ဒါအမှန်တရားကိုပြန်နားမလည်လို့ပဲဖြစ်နေတယ်။ဒီတစ်ခေါက်ပုံဆိုတာကဒီအခုဒီတစ်ခေါက်ကရင်းကြအတိုင်းနဲ့ကျတော့တိုးတက်နေတဲ့ကြီးမားတဲ့ဟိုနိုင်ငံအကျက်တွေရနေကြအောင်။နိုင်ငံတွေရတဲ့အခါကျဒီအမျက်တွေကိုဒီတစ်ခါမှသူတို့မရှိတဲ့ပြင်နိုင်ငံကထောက်ခံမှုတွေသုံးပြီးတော့သူတို့ကဒီတစ်ခေါက်တကယ်ကျူးစားတာကျတော့ပြန်ဝင်ရအောင်လည်းမကဘူး။နိုင်ငံသားလည်းပြန်မယ်၊သူမျိုးစုတွေပြန်မကြည့်အောင်လည်းဆိုတဲ့အဲဒီတော့သူတို့ကဟိုရည်ရချက်ထားတဲ့သဘောရှိတယ်။ဒါကြောင့်ကျွန်တော်ဒီဘက်ကကျွန်တော်တို့စူရနေလေဘူဝါရရပြတ်သားတဲ့မှုတခုချဝင်လို့အဲ့ဒါပါလဲဆိုတော့ပြောင်းဝနာတွေလက်ခံမယ်နိုင်ငံသားဖြစ်ခွင့်ရှိရတယ်လို့နိုင်ငံသားဖြစ်ဆုံးပြီးမယ်တို့တော့လည်းတိုင်းရင်းသားလူမျိုးစုဖြစ်ခွင့်တော့ပယ်တော့မှမပြီးနိုင်ဘူးဆိုတာမျိုးပေါ့ဒါအဲ့ဒါမျိုးရှင်းလင်းပြတ်သားတာနဲ့ဟိုအခုရစပြီးတော့ဘူဝါရတခုချမှတ်ထားဖို့လိုပါတယ်